ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA နဲ့အစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ကိုရက်ရွှေဆိုင်းလိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာနှစ်ဖက်တပ်တွေကြားတင်းမာနေတဲ့အခြေအနေတွေကိုဆွေးနွေးကြမှာဖြစ်ပြီးလောရော့ဆယ်တော့ဘယ်တော့ပြန်ဆုံမယ်ဆိုတာတော့အတိအကျမသိရသေးဘူးလို့ UWSA ပြောခွင့်ရတဦးက VOA ကိုပြောပါတယ်။အလားတူပဲရှမ်းပြည်မြောက်ပိုင်းတပ်မတော်နဲ့လည်းစနေနေ့မှာတွေ့ဆုံမဲ့ကိစ္စအစိုးရဘက်ကရက်ရွှေခဲ့တယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်းကပြောပြပေးမှာပါရှင်
။ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA နဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တို့ဟာဇူလိုင်လ5ရက်တောက်ကြနေမှာရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံကြဖို့မူလကစီစဉ်ခဲ့တာပါ။အဓိကကတော့ရှမ်းပြည်နယ်တောင်ပိုင်းမှာနှစ်ဖက်တပ်တွေကြားလက်တလောတင်းမာမှုတွေဖြစ်နေတဲ့အခြေအနေကိုဆွေးနွေးကြဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီကနေ့တွေ့မဲ့အစီအစဉ်ဟာမဖြစ်မြောက်ခဲ့ဘူးလို့ UWSA ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်က VOA ကိုပြောပါတယ်
။မူလကပြောထားတာ၅ရင်းနဲ့မှချိုင်းတော့မှတွေ့ဖို့ဒါပေမဲ့ကျွန်တော်တို့ဟိုဘာလို့အချိန်မမီလို့ရဲ့နောက်ရွှေ့ဖို့ဟိုနည်းနည်းပြန်နှိမ့်နိုင်ဆွေးနွေးတော့နောက်ကိုနည်းနည်းရွှေ့ထားတယ်။နောက်ပတ်တွင်းလောက်မှဖြစ်မှနဲ့တွေ့အဓိကတော့အခုတောင်ပိုင်းမှာနည်းနည်းတင်းမာနေတဲ့အခြေအနေလေးတွေကိုလည်းဆွေးနွေးဖို့ပ
ါရှမ်းပြည်တောင်ပိုင်းတာချီလေးခရိုင်မိုင်းတုံမြို့နယ်မှာရှိတဲ့ UWSA တောင်ပိုင်းတပ်စခန်းချရာလွယ်ကောင်းမှုစခန်းအပါအဝင်စခန်း၄ခုကိုစုခွာပေးဖို့မြန်မာစစ်တပ်ရဲ့ညွှန်ကြားချက်ကို UWSA ဘက်ကလက်မခံတာကြောင့်မြန်မာစစ်တပ်ဘက်ကဝိုင်းထားရာကစလို့အခြေအနေတွေတင်းမာလာခဲ့တာပါဒါ့အပြင်အရင်က UWSA တပ်တွေတွာလာလှုပ်ရှားတဲ့လမ်းကြောင်းတွေကိုလည်းမြန်မာစစ်တပ်ကဖြတ်တန်းသွားလာခြင်းတွေပိတ်ပင်ခဲ့တယ်လို့ဆိုပါရယ်ဒီလိုနှစ်ဖက်တပ်တွေကြားအခြေအနေတွေတင်းမာနေပေမဲ့လို့တိုက်ပွဲဖြစ်ပွားတာတော့မရှိသေးပါဘူးဒါပေမဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ရင်အစိုးရကဖော်ဆောင်နေတဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကိုကြရက်ရိုက်ခတ်နိုင်တယ်လို့ UWSA ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်ကဆက်ပြောပါရယ
်ဟောဒီလက်ခံလားလက်မခံလားဆိုတာဒါဟိုသမိုင်းကြောင်းကြည့်ရမယ်လေညဉ့်ညာရေးကလာတွင်းမှာကျွန်တော်တို့ဒီတောင်ပိုင်းဒေသကိုပုံမျိုးရေးတိဆောက်ရေးဒီမူရေးစေဝါကင်းစင်ရေးတခုလုံးဆောင်ရွက်ခဲ့တာအနည်း20ကျော်ကြာပြီပဲလေအဲဒီအခုချိန်မှလာပြီးတော့ဒီဟာမသွားနဲ့ဟိုမှာမသွားနဲ့ဆိုတော့နည်းနည်းလေးတော့ credit of count တော့နည်းနည်းဖြစ်တာပေါ့ဗျာအဲတင်မှတ်မှုလေးနည်းနည်းတော့ဖြစ်တာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့စည်ရင်းနီးလမ်းနဲ့ဖြည့်ရှင်းဖို့ဒီလိုဆန္ဒမရှိပါဘူးစည်ရင်းဖြစ်လာမယ်ဆိုလို့ရှိရင်လည်းနိုင်ငံရေးပြုပြောင်းလဲမှုလုပ်နေတဲ့အခြေအနေနိုင်ငံတော်ဒီမိုကရေစီလမ်းကြောင်းပေါ်တက်နေတဲ့ရှောက်နေတဲ့အခြေအနေတွေကိုကြေးရိုက်မှာဖြစ်ပါတယ်
။ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးတော့မြန်မာအစိုးရနဲ့ပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဒါ့အပြင်စစ်အစိုးရလက်ထက်ကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံခြေကဥပဒေပုံမှန်56စာလုံးအရာရှမ်းပြည်နယ်ရင်းကဟိုပန်မြို့နယ်မိုင်းမော်မြို့နယ်တန်ဝိုင်မြို့နယ်နာဖန်းမြို့နယ်မမန်းမြို့နယ်နဲ့ပန်းစန်းမြို့နယ်အဲ့ဒီ6မြို့နယ်ကိုခရိုင်နှစ်ခုဖွဲ့စည်းပြီးဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်သတ်မှတ်ခဲ့ပါတယ်။ဝတပ်ဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အင်အားကြီးမားဆုံးတပ်ဖွဲ့ဖြစ်ပြီးတော့လက်နက်ကိုင်အင်အား3000လောက်ရှိမယ်လို့ခန့်မှန်းထားကြတာပါ။တခါအလားတူရှမ်းပြည်တပ်မတော်မြောက်ပိုင်း SSA နဲ့လည်းမနက်ဖြန်စနေနေ့မှာမြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးသိန်းစောနဲ့တွေ့ဆုံဖို့ရှိပေမဲ့ဒီစီဇန်ကိုလည်းအစိုးရဘက်ကရွှေ့ဆိုင်းခဲ့ပြီးတော့ဘယ်တော့ထပ်တွေ့မယ်ဆိုတာတော့အတိအကျမသိရသေးဘူးလို့ SSA မြောက်ပိုင်းပြောခွင့်ရပုဂ္ဂိုလ်ဘုံမူဆိုင်လာက VOA ကိုပြောပါရယ
်ဆိုတော့စီစဉ်ရှိပါတယ်ခရတိချမသိခဲ့တယ်တို့ဒီလအပြင်တွေ့မယ်လို့ပဲပြောတာပါကျွန်တော်ပိုင်းဆိုင်ရာလောက်ပဲဆင်းနေပါပဲနော်တို့ရတဲ့တိချမပြောခဲ့သေးတော့ကျွန်တော်လည်းကိုယ်စလဲတွေအော်မရွေးရတဲ့ဘာနာ
အဆက်စီမြောက်ပိုင်းနဲ့မြန်မာစစ်တပ်တွေကြားမှာလည်းလက်တလောစည်ရဲတင်းမာမှုတွေရှိနေတာပါအခုရက်ပိုင်းမှာတော့နှစ်ဖက်တပ်တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ပြီးခဲ့တဲ့တစ်ပတ်ကတော့တိုက်ပွဲတွေဖြစ်ခဲ့တယ်လို့လည်းဘုံမူဆိုင်လာကပြောဆိုခဲ့ပါတယ်အဆက်စီမြောက်ပိုင်းအနေနဲ့လည်းဝင်းကြီးဦးသိန်းစောနဲ့တွေ့ဆုံတဲ့အခါဒီကိစ္စတွေကိုအလေးပေးဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်ဒါပြင်ဒီလိုနှစ်ဖက်အကြားငြိမ်းချမ်းရေးတည်ဆောက်တဲ့နေရာမှာတပ်ပိုင်းဆိုင်ရာခိုင်မာမှုမရှိရင်နောက်ထပ်ကိစ္စတွေဆက်ဆွေးနွေးဖို့မှာနောက်နေစေနိုင်တယ်လို့လည်းဘုံမူဆိုင်လာကပြောဆိုခဲ့ပါဗျ။ငင်းကြဲရေးဖော်ဆောင်ရေးအဖွဲ့တာဝန်ရှိသူတဦးကတော့ UWSA SSA မြောက်ပိုင်းအဖွဲ့တွေနဲ့အစိုးရငင်းကြဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွေ့ဆုံဖို့အစီအစဉ်ရက်ရွှေ့ခဲ့တာဟာနှစ်ဖက်အဆင်သင့်မဖြစ်သေးတာကြောင့်ဖြစ်တယ်လို့ပြောဆိုခဲ့ပါဗျ။